ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ထဲမှာအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတိုက်ပွဲဖြစ်ရာဒေသကတိတ်ရှောင်နေရတဲ့စစ်ပီးဒုက္ခသည်တွေရဲ့ဘေးကင်းလုံခြုံရေးကိုတရုတ်အစိုးရနဲ့မြန်မာအစိုးရကအလေးထားစဉ်းစားစီလိုတဲ့အကြောင်းဒုက္ခသည်အရေးကူညီသူတွေကတိုက်တွန်းထားပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အတွင်းကတိုက်ပွဲတွေဟာပြီးခဲ့တဲ့နှစ်စက်တင်ဘာလလောက်ကစတင်ခဲ့ပြီးဒီဇင်ဘာလနဲ့ဒီနှစ်စမ်းပိုင်းတွေမှာပုံမပြင်းထန်လာခဲ့တာဖြစ်ပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုကချင်ရင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဦးအင်ရှန်ဆန်အောင်ကအခုလိုပြောပါတယ်
။အဓိကဖြစ်နေတာကရတမဟာငါအရင်တုံးအေရီးယားပေါ့။လိုင်ဖုန်းရဲ့ပတ်ဝန်းကျင်ကပို့စီ
ကချင်လွတ်လပ်ရေးတပ်ဖွဲ့ KIO ကပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။လိုင်စာမျိုးက KIA တပ်ဖွဲ့နဲ့နှီးဆက်သူတဦးကတော့ဒီလ10ရက်နေ့အထိလိုင်ဖုန်းစခန်းဘက်က KIA စခန်းတွေကိုလေကြောင်းကတိုက်ခိုက်တာတွေရှိပြီး17ရက်နေ့မှာတော့လက်နက်ကြီးနဲ့ဂျိုးကြားပစ်ခတ်ခဲ့ကြောင်းဒီကနေ့တော့ညီတက်နေကြောင်းပြောပါတယ်။စည်ရည်နေကဖြစ်ပေါ်တဲ့တိုက်ပွဲမှာ IDP ကစစ်ဆောင်ဒုက္ခသည်စခန်းတွေအတွင်းလက်နက်ကြီးကြောက်တာတွေရှိတာကြောင့်ဒုက္ခသည်4000လောက်ဟာတရုတ်နိုင်ငံဘက်ကိုတိတ်ရှောင်ခဲ့ပါတယ်။ဒါပေမဲ့တရုတ်နိုင်ငံကလက်မခံတာကြောင့်နေဆက်ဒေတာမှာပဲခိုလုံနေကြရကြောင်းဒုက္ခသည်ရေးကူညီသူကိုဂုံရှာအောင်ကပြောပါတယ်။လောလောဆယ်မှာတော့ဒုက္ခသည်တွေကိုကချင်နှစ်ချင်းခရိယံဖွဲ့ချုပ် KBC နဲ့လူမှုဖွဲ့စည်းတွေကစာနာရိတ်ခါနဲ့အခြားလိုအပ်တာတွေကိုထောက်ပံ့ပေးနေပြီးဒီလိုကူညီထောက်ပံ့ရမှာလဲတရုတ်နိုင်ငံဘက်ကတဆင့်ပို့ဆောင်နေရတာကြောင့်အခက်အခဲတွေရှိနေပါတယ်စစ်ဆောင်ဒုက္ခသည်တွေဘေးကင်းလုံခြုံရေးအတွက်လဲတရုတ်အစိုးရနဲ့မြန်မာအစိုးရကိုတိုက်တွန်းကြောင်းကိုကုံရှာအောင်ကအခုလိုဆက်ပြီးပြောဆိုပါတယ
်ဟောလုံခဲ့တဲ့28ရက်နေ့တုန်းကဖြစ်တုန်းကလဲသူတို့အဝင်မခောင်းအခုလဲဝင်မခောင်းဆိုတော့တရုတ်ပြည်အစိုးရအနေနဲ့လဲဒီနိုင်ငံတကာရဲ့စံချိန်စံညွှန်းပေါ့နော်အထူးဖြစ်ဒီသူတို့ရဲ့အသက်ဘယ်ဆွေးနွေးရတဲ့အနေထားမှာသူတို့ကိုအကာအကွယ်ပေးဖို့ပေါ့နော်အထူးဖြစ်အယက်သားတွေကိုအကာအကွယ်ပေးဖို့ရဲ့နောက်တစ်ခုဒီပြည်ပခါရဲ့ဇင်းမြစ်ဖြစ်တဲ့နော်လက်ရှိဖြစ်ပျက်နေတဲ့စိုက်ပွဲတွေအများကြီးဆိုင်းဖို့ရန်အတွက်အဲကျွန်တော်မြန်မာနိုင်ငံအစိုးရအနေနဲ့တော်တော်ကောင်းသမ္မတအနေနဲ့တော်တော်ကောင်းဒီတိုင်းဒေသနဲ့ကိုင်ဒီအနေနဲ့တော်တော်ကောင်းအမြန်ဆုံးလုံချဖို့လုပ်ရဲဆိုမှကျွန်တော်တိုက်တွန်းလိုတာဖြစ်ပါတယ
်အစိုးရတက်မတော်ဘက်ကကချင်ပြည်နယ်ဝိုင်းမော်မြို့နယ်ရှိ KIA ဌာနချုပ်လိုင်စာအနီးကဂီတုံစခန်းကိုဒီဇင်ဘာလ16ရက်နေ့ကသိမ်းယူခဲ့ပြီး29ရက်နေ့မှာတော့လိုင်ဖောင်စခန်းကိုထပ်မံသိမ်းယူခဲ့တာဖြစ်ပါတယ်January 10ရက်နေ့မှာတော့လိုင်ဖုံစခန်းအနီးကစခန်းငယ်၄ခုကိုထပ်မံသိမ်းယူခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။ဒီတိုက်ပွဲတွေအတွင်းမှာလိုင်ဖုံစခန်းအနီးမှာရှိတဲ့ဇိုင်းအောင်နဲ့ခေါင်ရှောင်စစ်ဆောင်စခန်းအတွင်းကိုလက်နက်ကြီးကြီးကြောက်တာကြောင့် IDP ကစစ်ဆောင်ဒုက္ခသည်၄000လောက်ဟာတိတ်ဆောင်နေကြရတာဖြစ်ပါတယ်။